မြန်မာနိုင်ငံမှာဆက်အနာသိမ်းတာကိုဆက်လက်ထောက်ခံအားပေးတာတွေမလို့ဘို့ Global Action Call on China ဆိုတဲ့ခေါင်းစဉ်နဲ့အမေရိကန်ပြည်ထောင်စုပြည်နယ်တချို့မှာမြန်မာပြည်တရုတ်တန်ရုံနဲ့ကောင်စစ်ဝင်ရုံးတွေရှိဒီနေ့ဦးနေနေမှာဆန္ဒပြကြတဲ့အကြောင်းကိုတင်ပြချင်ပါတယ်။ကျွန်တော်ညွှန်ဝင်အောင်ပါ။ဝါရှင်တန်ဒီစီမှာရှိတဲ့တရုတ်တန်ရုံရှိသွားရောက်တိုက်တွန်းဆန္ဒပြခဲ့တဲ့ဦးတည်စာကတော့သူတို့ရဲ့သဘောထားကိုအခုလိုပြောပါတယ်
ကျွန်တော်ဒီနေ့ရတော့ဒီအမေရိကန်မှာရောက်ရှိနေတဲ့မှာတိုင်းရင်းသားတွေအားလုံးကနေပြီးတော့မှာဟို Global Action Call ပြီးတော့မှာမြန်မာပြည်အနာသိမ်းစစ်ဆိုးရွားကိုအားပေးထောက်ခံနေတဲ့ပြည်သူ့သမ္မတနိုင်ငံတော်အစိုးရရဲ့ဒီ Washington DC ပြည်ထောင်ရုံရှိမှာဆန္ဒပြကြဆန္ဒထုတ်ပေါ်ကြတဲ့ပြောပါ။ဘာဖြစ်လို့လဲဆိုတော့ပြည်နိုင်ငံအနေနဲ့ကျွန်တော်1988ခရရဗျာမြန်မာပြည်သူလူကြီးကလိုလားတဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးအကောင့်တဲဖော်မှုဖြစ်တင်နေမှာပေါ့နော်။အတားအသီးဖြစ်တဲ့မြန်မာစစ်တပ်ကိုတရုတ်ပြည်သမ္မတနိုင်ငံကနေပြောမှာကူညီကာကွယ်ပေးနေတဲ့ခြေရပေါ်မှာမြန်မာပြည်သူလူထုကြီးပြည်လုံးကနေပြီးတော့မှမနှိမ့်ညွတ်ဘူးဆိုတဲ့အကြောင်းကိုသွားရောက်အတိအသေးကန့်ကွက်တဲ့ပွဲအဲ့ဒီဟာကိုအဓိကထားပြီးကျွန်တော်ကတိုက်တွန်းခဲ့ပါတယ
်မြန်မာနိုင်ငံမှာခရီးရန်ဘာသာရေးခေါင်းဆောင်တွေနဲ့အတင်းဝင်တွေညီညွတ်စွာဆန္ဒထုတ်ဖော်နေတာကိုထောက်ခံတဲ့မေရီလန်းပြည်နယ်ကတင်းဦးစရာချင်းတိုင်းသားဦးတော်မဇီယန်ကလည်းဝါရှင်တန် DC တရုတ်တန်ရုံရှိလာရောက်ဆန္ဒပြသည်ပ
ါတရုတ်တန်ရဆိုလို့ရှိရင်အဲအာဒမအာနာသိန်းစစ်ခေါင်းကြီးနဲ့ပတ်သက်လာရင်လက်မခံဘူးပေါ့လေအတိမကျုပ်ပေးဘူးဒီတော့အစိုးရကိုကျွန်တော်တို့တောင်းဆိုချင်တာဖြစ်တယ်ပြီးတော့လေသမဒဝင်းမြင့်နဲ့တောင်ဆန်းစုကြည်ဒီ NLD အစိုးရကိုဒီလက်ခံပြီးတော့မှဒူတို့နဲ့လက်တွဲပြီးတော့မှအလုပ်လုပ်ဖို့အဲ့ဒါကိုကျွန်တော်တို့တောင်းဆိုတာဖြစ်တယ်ပြီးတော့တောင်ဆန်းစုကြည်ရဲ့ပြီးတော့ဖန်ရှင်းထားသောဒီမိုကရေတစ်ခေါင်းဆောင်များကိုကျွန်းတမရှိအဖြစ်ပြီးခုကျွန်တော်တို့ဖေဒရယ်ဒီမိုကရေစီရရှိပြီးအဲ့ဒါကိုလည်းဒီမြန်မာစစ်ကောင်စီကိုဒီဖြစ်အားပေးဖို့ကျွန်တော်တောင်းဆိုတာဖြစ်တယ်
။ရာဒီရုဆိုးရတဲ့ဂျာကပဲအိန္ဒိယနာပြည်နယ်ကနေမိုင်းထောင်ကြီးခီးကိုဖြတ်တန်းကားမောင်းလာရင်ဝါရှင်တန်ဒီစီတရုတ်တန်ရုံရှိဆန္ဒလာပြသူကိုပြည်လင်းထူးရဲ့အမြင်ကတော့
အာကျွန်တော်တို့ဒီလိုလာတဲ့အကြောင်းကပပစီမာဆရာမရှိကအနာသိမှုပေါ်ကိုတရုတ်အစိုးရနေမထောက်ခံဖို့အတွက်ရဲ့ကျွန်တော်တို့ရဲ့အစိုးရရှိတဲ့ဒေါက်ဆန်းစုကြည်သမားယူမှုတွေကိုဆောင်တဲ့အဲ့ဒီအစိုးရထောက်ခံဖို့ပြီးတော့လက်တလောမှာဖွဲ့စည်းထားတဲ့ CRPH ကိုထောက်ခံဖို့ supporting လုပ်ဖို့အတွက်အဲ့ဒီအရာတွေကပြောတာပါ။ဒါပေမဲ့ဆိုတော့အခုကမိုင်းမှာဒီစစ်အစိုးရနဲ့သူတို့ကတိစောက်ကိစ္စကိုပြန်လည်အကောင့်ထဲပို့လို့ကကျွန်တော်တို့ကယူဆတယ်ပေါ့ဗျာ။အဲ့ဒါဆရာမတို့တို့ပြောလို့ချင်းဗမာပြည်သူတွေ54000ပေါ်မှာပြည်သူတွေဒုက္ခရောက်သွားနိုင်တယ်။အဲ့ဒီအတွက်ကြောင့်မလုပ်ဖို့လည်းသို့တောင်းပါနဲ့။ဒီမိုကရေစီအစိုးရတော်ဆိုချင်းပြည်သူ့ကိုင်းပြည်ဒီကျွန်တော်တို့ကဒီဒီချင်းတိုင်နေဖြစ်တယ်ပဲဂျေဂျေစီးပွားမှာတို့ကအများကောင်းအောင်ပါ။အဲ့ဒီအရာကိုကျွန်တော်ကလာတော့တာပါ
။ဒီလိုမျိုးကနှစ်နေရမှာလည်းတရုတ်အစိုးရကိုတောင်းဆိုတိုက်တွန်းခဲ့ကြောင်းဆန္ဒပြပွဲမှာပါတဲ့ကိုကျော်သူရကပြောပါတယ
်။ဒီနေ့ညမှာဆန္ဒပြတဲ့နေရာနှစ်နေရာပါဗျ။ကျွန်မတနေရာကတော့ကျွန်တော်တို့ပေါ်တော့မဟက်တာမှာရှိတဲ့ဒီကောင်စီဝင်ရောက်ချင်းမှာဆန္ဒပြတယ်အခုဆန္ဒပြတာကတော့24လမ်းမှာရှိတဲ့ဒီတက်ဆန်ဟိုက်ကျဲနေရာမှာဆန္ဒပြတာဖြစ်ပါတယ်ဒီနေ့ကအစူးကြည့်ပြီးတော့ဒီ Global Action အနေနဲ့ပေါ့နော်တရုတ်ပြည်ကနေပြီးတော့ဒီမြန်မာစစ်အစိုးရကိုနောက်ကနေပြီးတော့တရုတ်ရဲ့ခပ်ပန်းမှုကိုမရှိအောင်ပေါ့နော်တရုတ်ရဲ့ခပ်ပန်းမှုကိုစန့်ကျင်ကပ်ဖို့တဲ့အနေနဲ့ကျွန်တော်ဆန္ဒပြနေကြတာဖြစ်ပါတယ်ရမမကံကံနဲ့ပြီးတော့မြန်မာပြည်သူလူထုဘက်ကနေရက်တည်ပြီးတော့အခုစစ်အာဏာသိမ်းတဲ့ဟာကိုမထောက်ခံဘူးကောကျွန်တော်ကဒါတွေကိုပြောချင်ပါတယ်ဗ
ျအလားတူနေပါတဲ့ပြည်နယ်လက်ပီကစ်မျိုးက Global Action Call ဆန္ဒပြဝင်တဲ့ပတ်သက်လို့မြို့ကန်ဦးနေလင်းကအခုလိုရှင်းပြပါလေ
အဓိကကတော့ကျွန်တော်တို့ဆောင်ဖို့ကတော့ဗျ China ဟိုနေ policy ဘာမှမဆိုရသူတို့က China ကတရားမဝင်စစ်အာဏာသိမ်းတောင်စီကိုထောက်ခံနေတယ်လူတိုင်းသိတယ်လူကအဲ့တော့ဒါကိုကျွန်တော်တို့က China ကို message ပို့တင်တယ်။ဒီ6 council နောက်မှာထောက်ခံနေလို့ကျွန်တော်ပြည်သူတွေနဲ့ China နဲ့အဆင်ပြေပါမဟုတ်ဘူး။သူတို့အဓိကလောက်အောင်မှာရေကောက်ပွဲရက်လက်ကိုအသိမှတ်ပြုပါကျွန်တော်တို့ရေကောက်ခံဆိုရကိုအသိမှတ်ပြုပါပြည်သူတွေရဲ့တက်မှာရက်တည်ပါလို့ကျွန်တော်တို့ကပြောချင်။ဒီလိုတကယ်လို့ jam တည်နိုင်သေးဘူးဆိုတော့ကျွန်တော်တို့ကသူတို့တိုင်ရုံးတွေစိတ်မှာစက်တိုက်ဆန္ဒတွေထုတ်ဖော်ပါဖို့ရှိပါတယ်
။ဒီနေ့ကနေအမေရိကန်နိုင်ငံတဝန်းပြုလုပ်တဲ့ Global Action Call on China ဆန္ဒပြပွဲကိုဆန်ဖရန်စစ္စကိုမြို့မှာလည်းပြုလုပ်ခဲ့ပါတယ်ခင်ဗျာ